ပြည်ထောင်ငံပရက်မြူရောကလေးစိတ်မှာလုံခြုံရေးတာဝန်ယူထားတဲ့စစ်သားတူထံကရိုင်ဖယ်တနက်ကိုလူယူဖို့ကြိုးစားသူတူကိုအသေးပြစ်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းတာဝန်ရှိသူတွေကဒီကနေ့ပဲပြောဆိုလိုက်ပါတယ်။လုံခြုံရေးယူထားတဲ့အမျိုးသမီးစစ်တီကိုတွန်းလှန်ပြီးရိုင်ဖယ်တနက်ကိုလူယူဖို့ကြိုးစားတဲ့အချိန်မှာနောက်ထပ်စစ်သားနှစ်ယောက်ကပြစ်တက်ခဲ့တယ်လို့ပြည်ထောင်ကာဝေးရေးဝန်ကြီးရောင်ဤလာဒရီယန်ကပြောဆိုခဲ့ပါတယ်။ဒေသစံတော်ချင်းမနက်၈နာရီခွဲလောက်ကဖြစ်ရတွင်ထိခိုက်သူတို့တယောက်မှမရှိခဲ့ပါဘူး။တိုက်ခိုက်သူကရဲနဲ့ထောင်လိုင်းအတန်းဝန်းကတီးသူတူဖြစ်ပြီးစစ်နေအစိုးရမှရဲရရှိတူကိုပြစ်ခတ်မှုတွေတန်လျက်ရှိနေသူဖြစ်တဲ့အကြောင်းလဲပြည်ရေးဝန်ကြီးဘရူနိုလာရူကပြောပါရယ်။ပဲရစ်မြို့တော်စင်ချေဘုံရက်ကမီးပွိုင်တစ်ခုမှာရဲရရှိတူရဲ့မျက်နှာကိုပြောင်းကျော်တဲ့နဲ့ပြစ်ခတ်ခဲ့တာလို့လည်းပြောဆိုခဲ့ပါရယ်။ဒီနောက်မှာတော့အနားမှာရှိနေတဲ့ဘားဆိုင်ထဲကလူတွေကိုချင်းချောက်ပြီးကားစင်းကိုတနက်နဲ့ချိန်လူယူပြီးအော်လီလီစိတ်ကိုမောင်းသွားခဲ့တာပါ။တနက်နဲ့အပြစ်ခံခဲ့ရတဲ့ရဲရရှိကတော့အနေချင်းထိခိုက်ဒဏ်ရာသာရရှိခဲ့ကြောင်းလည်းပြည်ရေးဝန်ကြီးကပြောပါရယ်။နေစိတ်မှာလူကြီးတောင်းယူထားတဲ့စစ်သားတွေကိုတက်ခတ်ခဲ့တဲ့ရွေချင်းနဲ့ပတ်သက်လို့ပြည်တည်ရဲတပ်ဖွဲ့ကဘာမှမပြောရင်မလဲတက်ခတ်မှုကိုအချမ်းဖက်ဝါဒတပ်ဖြည့်ဌာနကတိုင်တွင်နေတဲ့အကြောင်းပြည်သူအစိုးရရှင်းနေရုံကပြောဆိုခဲ့ပါရယ်။လက်နက်လူရဲမှုဖြစ်ပြီးတဲ့နောက်ရဲတပ်ဖွဲ့ကလေစိတ်ကိုပိတ်ဆို့ရှာဖွေတာတွေလုပ်ပေမဲ့ပောက်ခွဲပစ္စည်းတစ်စုံတစ်ရာတော့မတွေ့ခဲ့ပါဘူး။